This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ဘီတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘီကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်ပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်ဩဂုတ်လ20ရက်ရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုຫນွေဦးအလင်္ကာကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီရီသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။မောင်တော်မှာ RIM ယာယီစခန်းတစ်ခုကိုအရခတက်တော် A ကလက်နက်ခဲယမ်းများနဲ့အတူတွေ့ရှိခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။ဩဂုတ်လ18ရက်နေ့မနက်9:30မိနစ်အချိန်မှာအရခတက်တော် A တပ်ဖွဲ့ဝင်များဟာမောင်တော်မြို့နယ်ဘောဒီလီရွာဟောင်းရဲ့အရှိတ်ရှိတောင်ကြားများမှာအကြမ်းဖက်အဖွဲ့များကိုလိုက်လံရှာဖွေစစ်ဆေးခဲ့ကြောင်း AB News မှာဖော်ပြထားပါတယ်။အဆိုပါစစ်ဆေးမှုတွင်မနက် 9:17 မိနစ်အချိန်ခန့်မှာ RIM အဖွဲ့ဝင်ရှိဦးခန့်ယာယီစခန်းချတာတဲ့စခန်းတစ်ခုကိုလက်နက်ခဲယမ်းများနဲ့အတူတွေ့ရှိခဲ့တယ်လို့ထိုစခန်းမှာအဖွဲ့ဝင်များမရှိတော့ဘူးလို့သိရှိရပါတယ်။ထို့နောက်နေ့လယ်12:00မိနစ်အချိန်မှာပထမစခန်းရဲ့အရှိမြောက်ဖက်မီတာ480ခန့်အကွာမှာ RIM အဖွဲ့ဝင်9ဦးယာယီစခန်းချထားတဲ့နောက်ထပ်စခန်းတစ်ခုကိုလည်းလက်နက်ခဲယမ်းများနဲ့အတူထပ်မံတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်။ဗန်စီယာမီခဲ့တဲ့ပစ္စည်းများမှာယူနီဖောင်း၄စုံ၊ကပတ်၅ခု၊လက်လုပ်ပစ္စတိုတစ်လက်၊ကြည်သုံးနောက်၊လက်လုပ်မိုင်းတစ်လုံး၊မိုင်းခလုတ်တစ်ခု၊ RV တက်ခဲ၄လုံး၊ဝါယာကြိုး၂ခွေ digital ပစ္စည်း3ခု SD406 3ခု35ဂါလန်4ခု06လုံး G phone 3လုံးနဲ့ Jobo 8 3လုံးတို့ပါဝင်တယ်လို့သိရှိရပါတယ်။ ASA RIM RSO အဖွဲ့များဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာအဓိကလှုပ်ရှားနေပြီးမောင်တော်မြို့နယ်မြောက်ပိုင်းသို့ဝင်ရောက်လာကအရခတက်တော် A တပ်ဖွဲ့ဝင်များကိုချောင်းမြောင်းတိုက်ခိုက်ခြင်းအရက်သားများကိုပြန်ပေးဆွဲခြင်းနဲ့တပ်ဖြတ်ခြင်းများကိုပြုလုပ်နေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီကြောင်မဲမြို့နယ်နောင်ပိန်ရွာမှာစစ်ကောင်စီတပ်နဲ့ TNL တိုက်ပွဲဖြစ်ပွားပြီးမြို့ပေါ်မှာ drone နဲ့တိုက်ခိုက်ခံရတဲ့သတင်းကိုတင်ပြပေးကြပါမယ်။ရှဲပြည်မြောက်ပိုင်းကြောင်မဲမြို့နယ်နောင်ပိန်တိုက်နယ်အတွင်းသို့စစ်ကောင်စီတပ်မှမြေပြင်စစ်ကြောင်းထိုးဝင်ရောက်လာပြီးတောင်မျိုးသားလူမျိုးရေးတပ်မတော် TNL ပူးပေါင်းတပ်ဖွဲ့များနဲ့ဩဂုတ်လ19ရက်နေ့မနက်ပိုင်းမှာစတင်ကတိုက်ပွဲပြင်းထန်စွာဖြစ်ပွားနေကြောင်းဒေသခံအရင်းမြစ်များထံကနေသတင်းရရှိပါရယ်။စစ်ကောင်စီတပ်မှ17လောက်ခန့်တပ်ဖွဲ့ဝင်အား900ခန့်ဟာနောင်ချိုဘက်မှကုတ်တွင်းချောင်းကိုဖြတ်ကူးကတန်းနေပင်ကျွာမှတဆင်နောင်ပိန်ရွာတောင်ပန်း6ရက်ကွက်သို့ဝင်ရောက်လာက TNL တပ်ဖွဲ့ဝင်များနဲ့တိုက်တွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့သိရှိရပါတယ်။တန်းနေပင်ကျွာမှစစ်ကောင်စီတပ်ဖွဲ့များကဒေသခံများအပြင်ထွက်ခွင့်မပြုဘဲစေးဖြန့်ထွက်သွားတဲ့အမျိုးသား3ဦးကိုဖမ်းဆီးထားတယ်လို့သိရှိရပါတယ်။ဒါပြင်ကြောင်မဲမြို့ပေါ်မှာမနက်10:00ကျော်ခန့်ကစစ်ကောင်စီတပ်ရဲ့အသေးကန် drone တစ်စင်းနဲ့တိုက်ခိုက်မှုပြုလုပ်ခဲ့တော့လေ၎င်း drone ဟာမြို့တွင်းမှာပြက်ကျပျက်စီးခဲ့တယ်လို့သိရှိရပါတယ်။လက်ရှိမှာနောင်ပိန်တိုက်နယ်နဲ့ပြည်ထောင်စုလမ်းမကြီးတစ်ချောင်းရှိကျေးရွာများမှာဒေသခံများနဲ့စစ်ဘေးရှောင်များဟာပုံဝိုးဟဲကွီဒေသဘက်သို့ထွက်ပြေးတိမ်းရှောင်နေရပြီးအရေးပေါ်ကူညီများလိုအပ်နေတယ်လို့သိရှိရပါတယ်။ဩဂုတ်လ18ရက်နေ့ကလည်းစစ်ကောင်စီတပ်မှနောင်ပိန်နီးရှိလုံကျိန်ကျောင်းကုန်းနဲ့ပင်တိန်ကျေးရွာများသို့လက်နက်ကြီးနဲ့ drone နဲ့ဘုံကျဲတိုက်ခိုက်မှုများပြုလုပ်ခဲ့ရာအရဲသားတူးသေဆုံးခဲ့ပြီးနမ်မိန်ဖုန်ကြီးကျောင်းမှကိုရင်တပါဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ ဆက်လက်ပြီးနမ်မာမြို့မှာစစ်တဲကင်းလှစစ်ကြောင်းကို KPDF တိုက်ခိုက်ခဲ့ပြီးစစ်သားနှူးတေဆုံကနှူးဦးရှင်ဖမ်းမိခဲ့ပြီးမိုးညင်းSND စကမ်းမှာဂျမ်မာတင်ကရရှိပြီးမိရှုဖြစ်စီခဲ့တဲ့တရင်ကိုတင်ပြပေးကြပါရယ်။ကချင်ပြည်နယ်မိုးညင်းမြို့နယ်နမ်မာမြို့ရှိနမ်ဆလော်ဒေသမှာကင်းလှလာတဲ့စစ်တဲစစ်ကြောင်းကိုဒေသပြည်သူကာကွယ်ရေးတပ်မတော် KPDF ပူးပေါင်းတပ်များကကြားဖြတ်တိုက်ခိုက်ခဲ့ရာစစ်သားနှူးတေဆုံခဲ့ပြီးနှူးဦးကိုအရှင်ဖမ်းဆီးရရှိခဲ့ကတနက်တလက်သိမ်းဆီးရရှိခဲ့ကြောင်းစစ်ဒရီမြာရသိရှိရပါတယ်။အောက်ဂုလ၁၈ရက်နေ့မနက်ပိုင်းမှာဖြစ်ပွားခဲ့တဲ့အဆိုပါတိုက်ခိုက်မှုအတွင် KPDF တပ်ဖွဲ့ဝင်များဟာစစ်သားများစီလာတဲ့ကားတစ်စီးကိုမိရှို့ဖျက်ဆီးခဲ့တယ်လို့သိရှိရပါတယ်။ဒါ့အပြင်အောက်ဂုလ၁၈ရက်နေ့မနက်ပိုင်းမှာကဆုတ်ကျေးရွာနီးသို့စစ်တပ်ကလေယာဉ်နဲ့ဘုံကားလုံးကျဲချတိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။အလားတူအောက်ဂုလ၁၈ရက်နေ့မှာမိုးညင်းမြို့နယ်မိုင်းနောင်ကျေးရွာရှိစစ်ကောင်စီနဲ့၎င်းလက်အောက်ခံရှမ်းနီတပ်ဖွဲ့ SNA ရဲ့တပ်စခန်းကို KIA ပူးပေါင်းတပ်များကထိုးစစ်ဆင်တိုက်ခိုက်ခဲ့ရာ SNA ရဲ့ဂျမ်မာတရင်တစည်းကိုတင်းစီရရှိခဲ့ပြီးမိရှုဖြစ်စီခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ဆလဘီစိတ်ဖြူနေပေါင်းမြူနေကကြေးရွာဆေးရထမနေကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခိုက်ပြီးပြည်သူစစ်တအုပ်ထမနေတေဆုံးခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။မကွေတိုင်းပခုတ်ကူကြိုင်တွင်ကစိတ်ဖြူမြူနေနဲ့ပေါင်းမြူနေကိုစစ်ကောင်စီကဝိုင်းတွဲဖလီယင်များနဲ့အကြိမ်ကြိမ်ဘုံကျဲတိုက်ခိုက်ခဲ့ရာပြည်သူစစ်တအုပ်ထမနေတေဆုံးခဲ့တယ်လို့အညာမြေတပ်ပေါင်းစုထံကနေသိရှိရပါရစေ။ဩဂုတ်လ19ရက်နေ့မနက်7:00နာရီခွဲအချိန်ခန့်မှာစိတ်ဖြူမြူနေကရှားလှကျွန်းတော်စားတဲ့ကြေးရွာ900ခန့်ကိုဘုံကျဲတိုက်ခိုက်ခဲ့ရာလူနေအိမ်တွေပျက်စီးခဲ့ပြီးပြည်သူ10ဦးထက်မနည်းသေဆုံးခဲ့တယ်လို့ဆိုပါရယ်ရှားလာကျွော်လေးချောင်းတိုက်ခိုက်မှုတွင်ပြည်သူ4ဦးသေဆုံးခဲ့ပြီး2ဦးစိုးရင်ရ2ဦးမစိုးရင်ရဒဏ်ရာရရှိခဲ့ကကျွန်းတော်ရော်မှာလည်းပြည်သူ3ဦးသေဆုံးခဲ့ကအများပြားထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါရယ်ဒါ့အပြင်စိတ်ပြူမြွနယ်တွေကိုစိတ်ကောင်းစီကအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးနေတာကြောင့်ပိုင်းရွာဝင်းကြီးရှားလာကျွန်းတာအိုင်ကြီးကျွန်းကြောင်ဖလန်မကစွန်မတုံးလံပြေရွာကပြည်သူများအနေနဲ့ထွက်ပြေးတိမ်းရှောင်နေရပါတယ်အလားတူဩဂုတ်လ18ရက်နေ့ည9နာရီခန့်မှာလေပေါ့မြူနေပန်တော်ကန်ချက်ကန်နေတေပင်ကန်ရွာတို့ကို Y12 နဲ့ဘုံ6လုံးထပ်မနေကျဲချတိုက်ခိုက်ခဲ့တာလို့သိရှိရပါတယ်ပုံကျဲတိုက်ခိုက်မှုအတွင်ပန်တော်ကန်ရွာကအမျိုးသမီးတူတေဆုံးခဲ့ပြီးပန်တော်ကန်နဲ့ချက်ကန်ရွာတွေမှာဒဏ်ရာရရှိသူ4ဦးရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာအခုတခါကြိုက်သူမြို့နယ်မှာစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်အရဲသားပြည်သူတဦးသေဆုံးခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။မွန်ပြည်နယ်ကြိုက်သူမြို့နယ် KNU ထိန်းချုပ်နယ်မြေကကျေးရွာများကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာလက်နက်ကြီးလက်နက်ငယ်များနဲ့ပစ်ခတ်ခဲ့တာတွေကြောင့်ပြည်သူတဦးသေဆုံးခဲ့ပြီး9ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ KNU ကထုတ်ပြန်ထားပါရစေ။ဩဂုတ်လ9ရက်နေ့မနက် 9:25 မိနစ်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲပြင်ကတိုကုန်းအုပ်စုပိန်နယ်ကုန်းရွာကို YAK 130လေယာဉ်နဲ့ဘုံဒီတလုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်အဆိုပါဖြစ်စဉ်တွင်အရဲသားတဦးသေဆုံးခဲ့က၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးနေအိမ်၅လုံးအိမ်၃ကား၃စီးနဲ့ဆိုင်ကယ်၃စီးထိခိုက်ပျက်စီးခဲ့တယ်လို့သိရှိရပါရယ်ဒါ့အပြင်ဩဂုတ်လ၁၇ရက်နေ့နေ့လယ်၁၂နာရီ၅မိနစ်အချိန်မှာလေကြောက်လုံးကြီးအုပ်စုဝင်းတောင်ရွာနဲ့ကြောက်ပုံရွာကြားကိုစစ်ကောင်စီရဲ့တပ်မ44ချင်းမြန်တပ်မဌာနချုပ်မှ120မမလက်နက်ကြီးတလုံးနဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါရယ်ထိုနေ့ညနေ၃နာရီခွဲအချိန်မှာလေစစ်ကောင်စီရဲ့ခလာယာရှင်နဲ့ခမရသုံးပူပေါင်းဖွဲ့ကချောင်းပြန့်ရွာတဲ့ကိုဝင်ရောက်လာပြီးလက်နယ်ငယ်များနဲ့ပြစ်ခတ်ခဲ့တာကြောင့်အသက်50အရွယ်နော်ပန်းကြီးထိမှန်တရားရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီဒီမော့ဆိုမြို့နယ်မှာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်အရဲသားနှူးဒဏ်ရာရရှိခဲ့ကစန်းစန်းနဲ့စာတင်ကြောင်းပျက်စီးခဲ့တဲ့တရင်ကိုတင်ပြပေးကြပါရစေ။ဩဂုတ်လ18ရက်နေ့ည7:30မိနစ်အချိန်ခန့်မှာကီနီပြည်နယ်ဒီမော့ဆိုမြို့နယ်ဒေါ်ဘူးခိုကျေးရွာထဲသို့စစ်ကောင်စီကလက်နက်ကြီးများနဲ့ဇက်တိုက်ပစ်ခတ်ခဲ့ရာတားအဖဖြစ်သူအမျိုးသားတူနဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရရှိခဲ့ကြောင်း KPV News မှာဖော်ပြထားပါရစေ။အဆိုပါလက်နက်ကြီးကြားရောက်မှုကြောင့်ဒေါ်ကမီကျေးရွာရှိစာတင်ကြောင်းတစ်ခုနဲ့ဒေါ်ဘူးကိုကြေးရွာရှိစံဆက်တစ်ခုလည်းပျက်စီးသွားခဲ့တယ်လို့သိရှိရပါတယ်။ဒါပြင်ဩဂုတ်လ18ရက်နေ့မနက်ပိုင်းမှာစစ်ကောင်စီကဒီမော့ဆိုမြို့ပေါ်သို့စစ်ကြောင်းထိုးဝင်ရောက်လာခဲ့ပြီးလက်နက်ကြီးများဒရုန်းများနဲ့တင်ကားများနဲ့တိုက်ခိုက်ခဲ့တယ်လို့သိရှိရပါတယ်။ဩဂုတ်လ16ရက်နေ့မှာလည်းစစ်ကောင်စီကငွေထောင်ခြေဆိုင်ခလာရတရားနှင့်တရင်မှဒီမော့ဆိုမြို့နယ်အနောက်ဘက်ချမ်းသို့လက်နက်ကြီးအလုံးတရာခန့်ပစ်ခတ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ ဆလဘီမာနေပလောစကန်သိန်းတိုက်ပွဲမှာထူးချွန်ပြောင်ပြောင်စွာပါဝင်ခဲ့တဲ့ FFD ရဲဘော်24ဦးအား KNU KNLA မှဂုံပြုတ်တဝင်လာပေးအပ်ခဲ့တဲ့သတင်းကိုတင်ပြပေးကြပါရစေ။မာနေပလောစကန်သိန်းတိုက်ပွဲမှာထူးချွန်ပြောင်ပြောင်စွာပါဝင်ခဲ့ကြတဲ့ FFD တပ်ဖွဲ့တာဝန်ခံနဲ့ရဲဘော်24ဦးကိုကင်းရင်မျိုးသားစီရင် KNU KNLA ဘဟုကဂုံပြုတ်တဝင်လာပေးအပ်ခဲ့တယ်လို့ Force for Federal Democracy တပ်ဖွဲ့ကထုတ်ပြန်ထားပါရစေ။မာနေပလောဒေသရှိစစ်ကောင်စီရဲ့0.913စကန်ကိုပြန်လည်သိမ်းပိုက်ရမှာမစုံမနစ်လုံးလာထုတ်ပြီးတိတိယောက်ယောက်ဆွန်းဆွန်းတမန်ပါဝင်ခဲ့တာကြောင့် KNLA စီဦးစီချုပ်ဗိုလ်ချုပ်ကြီးစောကျော်နေကဇူလိုင်လ5ရက်နေ့ရက်စွဲနဲ့ဂုံပြုတ်တဝင်လာပေးအပ်ခဲ့ခြင်းဖြစ်ပါတယ်စကန်သိမ်းတိုက်ပွဲမှာပါဝင်ခဲ့တဲ့ FFD တပ်ဖွဲ့မှ Solid 2 Kukeyi ကြာဇန်းရွှေကဲဝင်းတရဖီထွေ Crown Cornet Gaga Sawado Gothat မောင်ခိုင်မောင်မောင်မင်္ဂလုံKK Danger SKY Morgan Hankan GYM VJ Harvey Patti Gohan James Ice AK Smoke Dogo KNL KNU ကဂုံပြူသွင်းလာပေးအပ်ခဲ့တယ်လို့သိရှိရပါတယ်။စည်ရေးတွေ့ကြုံအနေငယ်တောင်ရှိပေမဲ့ KNU KNL ဘဟုကအခုလိုအတိမတ်ပြူဂုံပြူခြင်းကိုခံရတဲ့အတွက် FFD ရဲ့ပေါ်များအတွက်လွန်စွာပီတိဖြစ်ဝမ်းသာရတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။ဒီခုတင်ပြခဲ့တဲ့စည်ရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောင်ခါရှင်နဲ့ဗဒဲဖိုးတို့ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့ຫນွေဦးလင်ငါပါ။
စီးရီးသတင်းလေးကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းလေးကိုကျွန်တော်တို့ယူနိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖက်ဒရယ်ယူနစ်အတွင်းမှာရှိတဲ့တိုင်းသားလူမျိုးစုကိုယ်စားလှယ်များတွေ့ဆုံဆွေးနွေးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းဖက်ဒရယ်ယူနစ်လွှတ်တော်နဲ့စကိုင်းဖက်ဒရယ်ယူနစ်အတွင်းမှာရှိတဲ့တိုင်းသားလူမျိုးစုကိုယ်စားလှယ်တို့ဟာ2025ခုနှစ်ဩဂုတ်လ19ရက်နေ့မနက်9နာရီအချိန်မှာဗီဒီယိုကွန်ဖရင့်စ်မှာတက်ဆင်တွေ့ဆုံဆွေးနွေးခဲ့ကြပါသည်။တွေ့ဆုံဆွေးနွေးပွဲမှာစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌကနှုတ်ခွန်းဆက်စကားနဲ့စကိုင်းဖက်ဒရယ်ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေပါရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များကိုရှင်းလင်းဆွေးနွေးခဲ့ကြပါသည်။အဒီနောက်တက်ရောက်လာကြတဲ့စကိုင်းဖက်ဒရယ်ယူနစ်အတွင်းမှာရှိတဲ့တိုင်းသားလူမျိုးစုကိုယ်စားလှယ်များမှတာဝန်ရှိသူများကလည်းစကိုင်းဖက်ဒရယ်ယူနစ်ကြားကာလဖွဲ့စည်းပုံအခြေခံဥပဒေအရရှေ့လုပ်ငန်းစဉ်ဆိုင်ရာကိစ္စရပ်များပေါ်မှာပူပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စရပ်များကိုအပြန်အလှန်ရင်းနှီးပွင့်လင်းစွာဆွေးနွေးဖလှယ်ခဲ့ကြပြီးတော့အစည်းအဝေးကို7:10မိနစ်အချိန်မှာအောင်မြင်စွာရုပ်သိမ်းခဲ့ပါသည်။တွေ့ဆုံဆွေးနွေးပွဲမှာစကိုင်းဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌဒုတိယဥက္ကဋ္ဌလွှတ်တော်ကိုယ်စားလှယ်များစကိုင်းဖက်ဒရယ်ယူနစ်အတွင်းမှာရှိတဲ့တိုင်းသားလူမျိုးစုကိုယ်စားလှယ်များတက်ရောက်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့စစ်ကောင်စီရဲ့အထူးရောင်ရွေးကောက်ပွဲအားICNCC ကပြင်းထန်စွာစန့်ကျင်ကန့်ကွက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ကြားကာလချင်းအမျိုးသားအတိုင်းအမြံကောင်စီ ICNCC ကစစ်ကောင်စီရဲ့အတူရောင်ရွေးကောက်ပွဲကျင်းပရန်ပြင်ဆင်မှုများကိုပြင်းထန်စွာစန့်ကျင်ကန့်ကွက်ကြောင်းဩဂုတ်29ရက်နေ့မှာထုတ်ပြန်ကြေညာခဲ့ပါသည်။ ICNCC ရဲ့ထုတ်ပြန်ချက်အရစစ်ကောင်စီဟာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုကိုတရားဝင်ဖြစ်စေရန်နဲ့2020ထူထူရွေးကောက်ပွဲရလဒ်နဲ့လွတ်တော်ကိုယ်စားလှယ်များရဲ့တရားဝင်မှုကိုဖျက်သိမ်းက၎င်းတို့ရဲ့တရားမဝင်အာဏာကိုဆက်လက်ထိန်းသိမ်းရန်ရည်ရွယ်ပြီးအတူရောင်ရွေးကောက်ပွဲကိုကြံစည်နေတယ်လို့ဆိုပါတယ်။အကြံဘတ်စစ်ကော်မရှင်ဟာတရားဝင်အစိုးရမဟုတ်တယ်လို့မြည်သည့်ရွေးကောက်ပွဲကိုမဆူပြုတ်လုကျင်းပပိုင်ခွင့်လည်းလုံးဝမရှိပါအဆိုပါအတူရောင်ရွေးကောက်ပွဲဟာစစ်ကော်မရှင်နဲ့၎င်းတို့ရဲ့အတိုင်းအဝိုင်းကိုသာကိုစားပြုပြီးတော့ပြည်သူစံတော်ကိုအမှန်တကယ်ကိုစားပြုနိုင်မှာမဟုတ်ပါလို့ ICNCC ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီဟာအာဏာသိမ်းပြီးချိန်ကစတင်ပြီးတော့အပြစ်မဲ့ပြည်သူများကိုရက်ဆက်စွာတပ်ဖြတ်ခြင်းမတရားဖန်ဆီးချုပ်နှောင်ခြင်းလူသားတိုင်းအဖြစ်အသုံးပြုခြင်းလူနေအိမ်များဖျားကြောင်များနဲ့စာတင်ကြောင်များကိုမိရှုဖျက်ဆီးခြင်းဘုံချဲတိုက်ခိုက်ခြင်းနဲ့အဓမ္မစစ်သားစုဆောင်ခြင်းများကိုဆက်လက်ကျူးလွန်နေကြောင်း ICNCC ကထောက်ပြထားပါတယ်ဒါအပြင်လွတ်လပ်မှုတရားမျှတမှုနဲ့ပွင့်လင်းမြင်သာမှုကင်းမဲ့နေတဲ့လက်ရှိအခြေအနေမှာဒီမိုကရေစီစံနှုန်းများနဲ့ကိုက်ညီတဲ့ရွေးကောက်ပွဲကိုပြုလုပ်နိုင်မှာမဟုတ်ကြောင်းဤရွေးကောက်ပွဲဟာငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုဖော်ဆောင်နိုင်မယ့်အစားပဋိပက္ခများကိုပုံမူနှက်ဆိုင်စေနိုင်တယ်လို့ ICNCC ကတတိပေးထားပါတယ် ICNCC ဟာ ပြည်သူများကိုအဆိုပါတူရောင်ရွေးကောက်ပွဲမှာလုံးဝပါဝင်ခြင်းမပြုရန်နဲ့စံကျင်ကန့်ကွက်ရန်တိုက်တွန်းထားပြီးတော့နိုင်ငံတကာအစိုးရများနဲ့အဖွဲ့အစည်းများအနေဖြင့်လည်းဤရွေးကောက်ပွဲကိုလက်မခံဘဲစံကျင်ကန့်ကွက်ရန်တောင်းဆိုထားပါသည်။ဒါအပြင် ICNCC ဟာချင်းပြည်သူများရဲ့ကိုယ်ပိုင်ပြတ်ထန်အုပ်ချုပ်ရေးကိုအာမခံတဲ့ Federal Democracy ပြည်ထောင်စုသစ်ပေါ်ထွန်းလာစေရေးအတွက်ဆက်လက်လှုံ့ဆော်နေပြီးတော့ပြည်သူများကိုပံ့ပိုးကူညီရန်တိုက်တွန်းထားပါရခင်ဗျာ။ဆက်လက်ပြီးတော့လူသားချင်းစာနာထောက်ထားမှုလှုံ့ဆော်နေတဲ့မြန်မာနိုင်ငံအနှံ့ကလူမှုအတိုက်အဝန်အသီးသီးကိုလေးစားဂုဏ်ပြုကြောင်း UK ထုတ်ပြန်နိုင်ငံတကာအဖွဲ့အစည်းများစစ်ကောင်စီနဲ့ပူးပေါင်းမှုရပ်တန့်ရန် KNU တိုက်တွန်းတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ19ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့မှာခက်ခဲတဲ့အခြေအနေအရရဲ့ကြားကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်နိုင်ဖို့ရှေ့တန်းကလှုံ့ဆော်နေတဲ့မြန်မာနိုင်ငံအနှံ့ကလူမှုအတိုက်အဝန်အသီးသီးရဲ့ရဲစွမ်းတက်တီခန္ဓာရည်စွမ်းရည်နဲ့ဥဆောင်မှုတို့ကို UK အစိုးရအနေနဲ့လေးစားဂုဏ်ပြုကြောင်းထုတ်ပြန်ထားပါတယ် UK အစိုးရအနေနဲ့မြန်မာနိုင်ငံတဝန်းကအကူအညီလိုအပ်နေတဲ့ပြည်သူများအတွက်လူသားချင်းစာနာထောက်ထားမှုအကူအညီများပေးအပ်ခြင်းသာမကဒေသခံလူမှုအတိုင်းအဝန်းများကိုစွမ်းဆောင်ရည်မြင့်တင်ပေးခြင်းအားဖြင့်၎င်းတို့ကိုယ်တိုင်ဥဆောင်ပြီးတော့ဒေသလူဝဲချက်များနဲ့ကိုက်ညီတဲ့အကူအညီများပံ့ပိုးပေးနိုင်ဖို့အတွက်လှုံ့ဆော်လျက်ရှိတယ်လို့အသိပေးထားပါတယ်ဒါအပြင်ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့မှာကမ္ဘာပေါ်မှာရှိတဲ့လူသားများအားလုံးလွတ်လပ်စွာနေထိုင်ခွင့်ရရှိရန် KNU ဗဟိုမှစုမုံကောင်တောင်းပေးထားပါသည်။လူသားချင်းစာနာထောက်ထားမှုအကူအညီများကိုထောက်ပံ့ပေးလျက်ရှိတဲ့နိုင်ငံတကာအဖွဲ့အစည်းများအရက်ပံအဖွဲ့အစည်းများနဲ့လူထုအခြေပြုအဖွဲ့အစည်းများဟာအကြမ်းဖက်စစ်ကောင်စီနဲ့ပူးပေါင်းလှုပ်ဆောင်မှုများကိုရပ်တင့်ပြီးတော့ကော်သူးလေပြည်အတွင်းမှာလူသားချင်းစာနာထောက်ထားမှုအကူအညီများကိုလူမျိုးဘာသာမရွေးဝန်ဆောင်မှုပေးလျက်ရှိတဲ့ KNU ၊ကရင်အမျိုးသားအစည်းအရုံးနဲ့ပူးပေါင်းဆောင်ရွက်ရန်တိုက်တွန်းထားပါရခင်ဗျာ။ဆက်လက်ပြီးတော့လူမျိုးရေးပဋိပက္ခဖြစ်ပွားစေရန်စစ်ကော်မရှင်ကလှုပ်ဆောင်နေတဲ့ဆန္ဒပြပွဲကိုရှမ်းလူငယ်ကွန်ကရစ်ကန့်ကွက်တဲ့တရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်ဒေသအတွင်းမှာရှိတဲ့လူမျိုးစုများအကြားပဋိပက္ခဖြစ်ပွားစေရန်ရည်ရွယ်ပြီးစစ်ကော်မရှင်ကလှုပ်ဆောင်နေတဲ့ဆန္ဒပြပွဲများကိုရှမ်းလူငယ်ကွန်ကရစ်ကပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ18ရက်နေ့မှာမူနေမိုင်းပန်ကွန်ဟိန်ခူလန်19ရက်နေ့မှာပင်လုံလေကြာနမ်ဆန်မောက်မင်းနဲ့20ရက်နေ့မှာမိုင်းရယ်နမ်လန်စတဲ့မြို့များမှာ TNLE MNDAA နဲ့တော်လိုင်းအင်အားစုများအားစန့်ကျင်တဲ့ဆန္ဒပြပွဲများပြုလုပ်ခဲ့တာပါစစ်ကောင်စီဟာကြီးလက်ဒေသများမှပြည်သူများကိုတအိမ်အောင်တယောက်မလာမနေရခေါ်ဆောင်ပြီးတော့ဆန္ဒပြပွဲများမှာအဓမ္မပါဝင်စေခိုင်းနေတယ်လို့ဆန္ဒပြပွဲများကိုလာရောက်ရမှာရှမ်းဝစ်စုံမဖြစ်မနေဝတ်လာဖို့ထွေးအုပ်ဝန်ထမ်းများမှတဆင့်ညွှန်ကြားထားတယ်လို့သိရပါတယ်စစ်အုပ်စုဟာရခိုင်စစ်အာဏာရှင်အဆက်ဆက်ကျင့်သုံးခဲ့တဲ့သွေးခွဲပြည်နယ်အုပ်ချုပ်ခြင်းစနစ်ဖြင့်ဌာနေလူမျိုးစုအချင်းချင်းကြားပဋိပက္ခဖြစ်ပွားစေရန်ရည်ရွယ်လှုံ့ဆော်နေတာဖြစ်ပြီးတော့ဆန္ဒပြပွဲများမှာပါဝင်နေတဲ့ပြည်သူတွေအားလည်းနိုင်ငံရေးအထုံးချခံများသာဖြစ်တယ်လို့ဆိုပါတယ်ယခုဆန္ဒပြပွဲများဟာရှမ်းပြည်သူလူထုရဲ့သဘောဆန္ဒမပါဝင်ကြောင်းနဲ့စစ်ကော်မရှင်မှာအားတက်သရော်ပါဝင်နေကြတဲ့ရှမ်းလူမျိုးတချို့ဟာလည်းရှမ်းပြည်သူလူထုရဲ့သဘောဆန္ဒများကိုကိုးစားမပြုကြောင်းရှမ်းလူငယ်ကွန်ကရစ်ကအသိပေးထားပါတယ်ခင်ဗျာဆက်လက်ပြီးတော့ရုရှားတရုတ်အိန္ဒိယနဲ့ဘီလာရုစ်တို့ဟာဆေးရဆိုးမှုများဇက်တိုက်လှုပ်ဆောင်ရန်စစ်အုပ်စုကိုပံ့ပိုးပေးလျက်ရှိကြောင်း GFN ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။တရားမဝင်စစ်အုပ်စုကမြန်မာပြည်သူများအပေါ်ရာဇဝတ်မှုများကျူးလွန်ခြင်းနဲ့အကြမ်းဖက်စစ်ပွဲဆင်နွှဲနေချိန်မှာစစ်အုပ်စုရဲ့ရာဇဝတ်မှုမိဖက်များကြိုးထောက်နောက်ခံပြုပေးထားတဲ့ကမ္ဘာလုံးဆိုင်ရာထောက်ပံ့ရေးကွင်းဆက်ကဆေးရဆိုးမှုများကိုပုံမူကျူးလွန်နိုင်ရန်လောင်စာမီးထိုးပေးနေကြောင်း Justice for Myanmar မှထုတ်ပြန်ထားပါသည်။ရုရှားတရုတ်အိန္ဒိယနဲ့ Belarus တို့ဟာအကြမ်းဖက်မြန်မာစစ်အုပ်စုအတွက်ဆက်လက်နေပစ္စည်းများစစ်ဘက်အရက်ဘက်သုံးပစ္စည်းများနည်းပညာများနဲ့စီးရီးလေ့ကျင့်ပေးမှုများကိုအဓိကပံ့ပိုးပေးလျက်ရှိတယ်လို့အသိပေးထားပါသည်။၎င်းနိုင်ငံများဟာအစီအရင်မဲ့လေကြောင်းတိုက်ခိုက်ခြင်းအစုလိုက်ပြုံလိုက်တပ်ဖြတ်ခြင်းလူနေကျေးရွာများကိုဖျက်ဆီးခြင်းမတရားဖမ်းဆီးခြင်းနဲ့နှိမ်ပယ်နှိပ်စက်ခြင်းများဇက်တိုက်လှုံ့ဆော်ရန်စစ်အုပ်စုကိုပံ့ပိုးပေးလျက်ရှိတယ်လို့ဆိုပါတယ်။အဆိုပါစစ်အုပ်စုမိဘအစိုးရများနဲ့စီးပွားရေးလုပ်ငန်းများဟာ၎င်းတို့ရဲ့ပတ်သက်ဆက်နွယ်မှုများအတွက်တာဝန်ခံရမှာဖြစ်တယ်လို့လည်းအသိပေးထားပါရခင်ဗျာ။ဆက်လက်ပြီးတော့နမ်ဆန်မှာနေအိမ်ဖောက်ထွင်းခိုးယူခဲ့တဲ့တရားခံအားတအောင်းရဲတပ်ဖွဲ့ဖမ်းဆီးရမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာရှိတဲ့တအောင်းတပ် PSLF TNLE တပ်မဟာကိုထိန်ချုပ်နေမီနမ်ဆန်မျိုးနဲ့စေတန်ဟုံးကြီးရွာကနေအိမ်တပ်အိမ်ကိုဖောက်ထွင်းခိုးယူသွားတဲ့တရားခံအားတအောင်းပြည်မျိုးနယ်ရဲတပ်ဖွဲ့ကဖမ်းဆီးရမိတယ်လို့ထုတ်ပြန်ထားပါရီ။ပြီးကြတဲ့ဇွန်လ26ရက်နေ့ကရက်လေအိမ်မှာသွားရောက်ကူညီပေးနေတဲ့ဦးမောင်မောင်ဆိုသူရဲ့နေအိမ်ကို ဖောက်ထွင်းခံရပြီးတော့ငွေသားသိန်းပေါင်း180တရုတ်ငွေယွမ်2000နဲ့ရွှေဆွေးကျူးတစ်ကြက်သားတစ်ကုန်းတို့ခိုးယူခံခဲ့ရတာဖြစ်ပါတယ်အဆိုပါနေအိမ်ဖောက်ထွင်းမှုကို PSLF TNL တအောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကအစဉ်စဉ်စုံစမ်းစစ်ဆေးမှုပြုလုပ်ခဲ့ပြီးတော့တရားခံဖြစ်သူအသက်45နှစ်အရွယ်ဦးမောင်ငယ်ကိုဇူလိုင်လအတွင်းမှာဖမ်းဆီးနိုင်ခဲ့တယ်လို့သိရပါတယ်။၎င်းတရားခံဟာစစ်ကောင်စီအုပ်ချုပ်စဉ်ကာလကလည်းငွေရစီဝါတုံးဆွဲမှုဖြင့်ထောင်ချခဲ့ဘူးသူဖြစ်ပြီးတော့လက်ရှိမှာတော့တအောင်ပြည်ရဲတပ်ဖွဲ့ကထိန်းသိမ်းထားပြီးတော့ဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်တာကီခါရှဲနဲ့ပဒဲပူတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ဒီရင်သတင်းလေးကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လိုင်းကြီးကဗျာကန်ကြားမှာမောင်ကျော်ရေးသားတင်ဆက်ထားတဲ့အိမ်ဝေးထုတ်ခီလန်းဆိုတဲ့တော်လိုင်းကြီးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။အိမ်ဝေးထုတ်ခီလန်းအချိန်ကြာအိမ်ဟာဝေးဝေးလာခဲ့ပြီ။ဘယ်စီမှာလဲလို့မှန်းဆတန်းတာတယ်လို့လွမ်းရတလို့အချိန်တန်အိမ်ပြန်ရမယ်လို့တော့ပေါ်ပေါ်ဆဆမတွေးအေးအေးဆေးဆေးမနေတွေးတွေးဝေးဝေးမလုပ်နိုင်ရာကိုအားထုတ်ရင်းရိုးရှင်းစွာကြော်ဖြတ်နေစေမျောနေသူကိုလည်းမမျောအော်နေသူကိုလည်းမညော်ဆဲနေသူကိုလည်းမဖဲကွဲနေသူကိုလည်းမမဲဘယ်သူတွေဘာပဲဖြစ်ဖြစ်စင်စစ်တော့ကိုယ်သာအဓိကမို့ဘသူမှမတိုက်တွန်းရပဲရဲရဲကြီးလျှောက်ခဲ့တဲ့ဒီလန်းတလန်းချင်းနဲ့အရောက်လျှောက်နေမြဲအိမ်ကိုချစ်ရဝေးရတဲ့ဘဝအိမ်ကိုပြစ်လျက်ပြေးရတဲ့ဘဝအိမ်ကကြုတ်ကုန်များမေ့နေပြီလားစိမ့်ပြီလားဟိုလိုလားဒီလိုလားမတွေးအားပါဘူးကလေးကစားတာမှမဟုတ်တာကျုပ်ကတော့အိမ်ကိုမမေ့တနေ့အပြုံးနဲ့ပြန်လာမှမို့တေချာစီးကျူခွန်းချူနှုတ်ဆက်ပွေဖက်နှွေးထွေးမြစ်တာပေးပါလေအိမ်ပြန်ရမယ့်နေ့အတွက်ရှစ်ဆက်ရှောင်းနေဘာတွေကြုံကြုံတိတ်မဖြုံဘာတွေဖြစ်ဖြစ်စိတ်မညစ်ဘာတွေဆိုးဆိုးစိတ်မညိုဘာတွေခက်ခက်စိတ်မပြတ်တွဲလက်ခိုင်ခိုင်မယိုင်စိတ်နဲ့အချိန်ကြာအိမ်ဟာဝေးဝေးလာခဲ့ရတစ်ဖက်ကတွင်းရင်လဲအောင်ပွဲကကြီးမားအနာနီးနီးလာပြီမကြမီအိမ်ပြန်ရောက်ဝမ်းမြောက်ရတော့မှာပေါ့လေအိမ်ဝေးတို့ခီလန်းကျမ်းပါစေပန်းပါစေလန်တာရှည်စေအောင်တော့မလျှော့တဲ့ဇွဲရဲတဲ့တတိနဲ့ကျုပ်တို့တွေညီတူကြည်ဖြူကိုညီဖေးမဆက်လျှောက်ကြစို့မောင်ကျော်
Radio NUG မှာဆက်လက်အံလွင်နေပါတယ်အခုဆက်လက်ပြီးတော့ကြံထူးရေးသားထားပြီးလိုလတ်မျိုးဖတ်ကြားထားတဲ့မော်ဆရာတယောက်ဖြစ်ခြင်းသည်ဆိုတဲ့အစည်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
မော်ဆရာတယောက်ဖြစ်ခြင်းသည်ဗုဒ္ဓဘာသာဝင်များ၏ယုံကြည်သက်ဝင်မှုအရနတ်ပြည်သို့မဟုတ်အခြားဘာသာဝင်များ၏ယုံကြည်သက်ဝင်မှုအရဆိုသောကောင်းကင်ဘုံဟုဆိုရမည်ထင်တယ်နတ်ပြည်နှင့်ကောင်းကင်ဘုံတူသည်ဟုမဆိုလိုပါသို့သောဗုဒ္ဓဘာသာဝင်အများစုသည်နတ်ပြည်ကိုကောင်းကင်တွင်ရှိသည်ဟုယုံကြည်ကြသဖြင့်ကောင်းကင်ဘုံဟုသာသုံးနှုံးချင်သည်ထို့သို့သောဘုံပိတ်မှန်ကြီးတကယ်ရှိမရှိကျွန်တော်မသိပါငငယ်ကနတ်ပြည်တကယ်ရှိမည်ဟုအကျွမ်းမဲ့ယုံကြည်ခဲ့ဘူးသည်ထို့သောနောက်ပိုင်းတွင်နတ်ပြည်တကယ်ရှိမရှိနှင့်ပတ်သက်၍လေးလေးနက်နက်မတွေးဖြစ်တော်သည်မှာကြာခဲ့ပြီဖြစ်သည်အခုနောက်ပိုင်းတွင်ကောင်းကင်ဘုံတကယ်ရှိစေချင်သည့်ဆန္ဒမကြာမကြာဖြစ်မိသည်တို့တော့ထို့သို့စိတ်ကူးဖြစ်မိသည်ကအခုမှတော့မဟုတ်ပေကိုချစ်ရသောသူများဆုံးပါသွားသည့်အခါတိုင်းထိုကဲ့သို့ခံစားချက်ဖြစ်ဘူးသည်သူတို့ကိုကျွန်တော်တို့တကယ်လွမ်းဆွတ်တတိယနေကြောင်းကောင်းကင်ပုံမှန်နေ၍သိနေစေခြင်းခဲ့ဘူးသည် တော်လိုင်းဤကာလကိုဖြတ်တန်းရသည့်အခါထုတ်ခံစားချက်မျိုးပို၍ပင်မကြာခဏဖြစ်ရပြန်သည်အထူးသဖြင့်လမ်းခုလက်တွင်ကျွေလွင့်သွားရသည့်ကျယ်ပွင့်ကလေးများကိုတတိယတိုင်းထုတ်ခံစားချက်မျိုးဖြစ်ပေါ်မိသည်တော်လိုင်းဤတာဝန်များကိုဖြူဖြူစင်စင်ဖြင့်ရွရွချွန်ချွန်ထမ်းဆောင်သွားကြသည်သူတို့သည်ပိတ်ဆက်မှုနှင့်ထိုက်တန်သောအကျိုးရလမျိုးမခံစားရမီလက်ပြနှုတ်ဆက်သွားကြရသည်ထို့ကြောင့်ထိုက်တန်သည့်ရလများရရှိသည့်အခါသူတို့အားလုံးကောင်းကင်ဘုံမှကြည်ကျဉ်နနတ်ကြီးပြုံးကာကြည်နေစေခြင်းမိသည်အကယ်၍အောင်ပွဲရသည့်အခါထိုကျယ်ပွင့်ကလေးများသည်စัจจာဝလာ၏တထောက်တနရာတွင်ရှိ၍နေအံ့အောင်ပွဲအကြောင်းကိုအကြောင်းတစုံတစ်ခုကြောင့်သိခွင့်မရဖြစ်အံ့ထို့သို့ဆိုလျင်ထိုကျယ်ပွင့်ကလေးများအတွက်တည်င်းကောင်းပါပေးနိုင်မည်တမန်တော်တယောက်အတွင်ပြောင်းလဲနိုင်သောမှော်ဆရာတယောက်ဖြစ်ခြင်းသည်ဟုတ်ပါသည်အဆုံးသတ်အောင်ပွဲရရှိသည့်အခါကျွန်တော်ထိုကဲ့သို့သောမှော်ဆရာတယောက်ဖြစ်ခြင်းပါသည
်ဗီဒီယိုအန်ယူဂျီသောရရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လန်ဤတေဂီတာအစီအစဉ်မှာဘွန်အလန်တောင်ရေးသားထားပြီးတော့ဗန်ချောင်းလီယန်တည်ဆိုထားတဲ့အာတင်တာဟေးဆိုတဲ့တော်လိုင်းဒီသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက် 8:00 နာရီခွဲနဲ့ည 8:00 နာရီခွဲအချိန်တွေမှာ ပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ် San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်အရေးတော်ပုံအောင်ရမည်